Hello, Minglavashin. Tomorrow, the podcast episode maro. Tomorrow, scholarship jango te chati re siyama te aune meetha re mekhonle re o ten ya peje marashin. Ero tomorrow ku sabi ro the siyama o mekhonle re meya kama like bina tham chija vashin. So mai ma jang nene le pya lo yam lam teyo.
Tomorrow leshi nagwa tek to ma. Associate professor low me bare ya tenaro global health science po no pi ro ya ro full time lout da po part time ni ne Tokyo University Graduate School of Medicine ma be adjunct professor lout bare
ho mai ero khu ma pyo me scholarship le ne be field ne patat de le so ra le ko pyo pya pe ba ma
scholarships sora tet ko generally bor no ama aku a chain ga jaw recipient and tet ko ama ga aku examiner phit phit pet ma time mi lo lout da paw u ma so aku chaung ma ri shao ja me math scholar so le ama examiner de ma par de tacha chaung ni ga pay de scholar ro yue che yue kwe de ma par de samwe sit de paw no a lo so ro di di ha le ri shi de so ro de ye lo so ro ma cover lout nai la lout pi lo pyo pay me paw no
okay shin ro examiner point of view a ne pi lo pyo pay ma paw no
Nakulon bought my yagere how or examiner points be a popular useful pigment to my
hotel and popi useful pigment. Now be the point of view a yell a rape pare or the child will let they be to the new position. My shears or my shoes or my a yanni pure sabi in the Nelly Pio Pilly Yam Lamathim. No,
okay.
Okay.
So what's your question?
So the question is like oh sabi or apply low mess about the examiner ni ne bon no ba ri ko like bi ji ni le belo myo lu myo ko like bi ro ho criteria shi le bon no akay we ho scholarship ya nai soan shi de ho quality le ri ya ba le shi le so ra me chin na ma ma
ho ko a bo scholarship ka ro tu ye criteria shi bi da bon no application dis u ma so lo shin yin di japan scholarship bi ko so adb so lo shin yin le max scholar adb bi woben scholar scholar ya ro a myai shi da bo da le shi japan ma jet lo ya da bo hong kong adb so lo shin yin le hong kong no australia ro twa lo ya de ku di le shi ku di chain le ma so lo shin yin di osic solution le kho de ku shivning a le kho ni de aku di be us scholar le shi de bo no na sweden scholar myanmar de do shao ja da bo so scholar ya ro myo myo shi da bo dai mae tu nya ta chak ka ro scholar dai ma jar ro tu requirements ka shi bi da so ara ne ko wa kai phu lo de phama song che bo no requirements kai bi so de ka jae lu le kong long twi ja da jar ro now ku ma pyo mae so yin working experience 3 years shi ma so lo shin 3 years mi shi bi so shao lo ma ya u la so de ka tacho scholar ya ma ya u long wa ma ya u tacho wa jar ro ya de dai mae essay de ma ko wa ti ya u the yi bo no naw pi lo ayan ni tor ni ma scholar ya la la so de ka jar ro ai ma le scholar na myo shi bian tor de lu be pay de scholar ne potential shi de lu be pay de scholar bo no metric based ne
okay
di be ka about kona ba ma so wa lo be pyo ba me no tor de lu de lu be jwe pi lo pay de ha bo no
Okay.
Now တခုကကြာတော့ potential ရှိတဲ့လူတွေကိုပေးတာပေါ့အခုတမဲ developing country ကိုပေးတဲ့ scholar တွေပေါ့ဥပမာအနောက်ဘက်က scholar ပေါ့နော်အနောက်ဆိုအင်္ဂလိပ်စကားပြောတဲ့နိုင်ငံတွေကပေးတဲ့ scholar တွေကအများစုကကြာတော့ potential ရှိတဲ့လူတွေကိုပေးတာများတယ
်
နောက် fee တွေကကြာတော့လေဒီ fee တွေမှာပေါ့လိုအပ်မြန်မာဥပမာဆိုလို့ရှိရင်မြန်မာနိုင်ငံကရှောက်မယ်ဆိုရင်မြန်မာနိုင်ငံမှာလိုအပ်မဲ့ပဒယပေါ့နော်မြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးမှာလိုအပ်မဲ့ပဒယနဲ့ဆိုင်တဲ့scholarship တွေပေါ့နော်အဲ့ခါကျတော့ဟိုသူ့ရဲ့ requirements ပြင်မိတယ်ဆိုလို့ရှိရင်ဘယ်လိုဆိုလျှောက်လို့ရလဲရန်ကြီးပြန်လန်နေအောင်တော်ဖို့လည်းမလုပ်ဘူးတစ်ခါကကျရင်ရန်တော်တယ်လူရှိလာခဲ့လို့ရှိရင်မှတ်တယ်ရန်ကောင်းတယ်ဆိုလို့ရှိရင်တော့ potential မရှိဘူးသူ့ရဲ့အလုပ်ကြောင်းပြီးသွားတဲ့ခါကျရင်ပြန်အလုပ်လုပ်တဲ့ခါကျရင် contribution လုပ်နိုင်တယ်သူ့ရဲ့ potential ပေါ့နော် the future potential share နေတယ်ဆိုလို့ရှိရင်အမကအရင်ကြီးမကောင်းလို့ရှိရင်လည်းရပေးတာမျိုးရှိတယ်ပေါ့နော်အဲ့လို့ဆိုအဲ့ပုံမျိုးတည်တယ်ပေါ့ Japan scholar ရေးရတော့များတော့ဖြစ် metric base များတယ်ပေါ့နော်တော်ရဲလူပေးတယ်ဆိုတာဒါတော်ရဲဆိုတာအမစင်ရင်ပေါ့နော်အမစင်ပါဆိုသူရဲ့အမစင်ရင်အတိုင်းလေးတွားတာပေါ့ဥပမာဆိုရင်ဘဏ္ဍာရှိရင်ဘဏ္ဍာမတ်ဆိုတာမျိုးတွက်ထားတဲ့ကကျတော့အဲ့မှာကွာသွားတာပေါ့ဒါပေမဲ့ essay တို့တခြားဟာတွေရေးရတယ်နော် interview မှာဖြေတယ်ဆိုလို့ရှိရင်အဲ့ဖြေတဲ့ပုံမျိုးတည်ပြီးတော့လေအမစင်ကနည်းနည်းကွာသွားတာပေါ့နော် Japan scholar ကိုခုပြောလိုက်လို့ metric base မလို့ဟိုပေါ့နော်တော်ရဲလူပဲပေးတယ်လို့အဲ့လိုမျိုးတော့မတွေးစင်ကြဘူးဘကန်တရားဆိုတာလည်းရှိသေးတယ်တခါခါကျရင်အရန်တော်နေတဲ့လူကြီးပဲလာစုနေကိုလည်းတော်တာပဲအဲ့ခါကျရင်ကိုကမပါဘူးတခါခါကျလို့ရှိရင်မျိုးចောင်းမျိုးကြောင်းပေါ့နော်အဲ့မတော်ဘူးကိုထက်ကိုအရန်ပြန်လန်နေတဲ့လူကမနစ်ကကျသွားပြီမဲ့ဒီနေ့မှာကိုလျှောက်ပြီးကိုတို့လောက်မတော်ပေမဲ့လည်းရတယ်လို့တွေးမိတာမျိုးလည်းရှိမှာပေါ့နော်အဲ့ခါကျတော့အဲ့ဒါတွေအကုန်လုံးကကန်တရားနဲ့ခုကပေါ့ ခုမနောက်တစ်ခုပြောလို့ရတယ်ဥစ္စာဒီနေ့ကမြန်မာနိုင်ငံလူ10ယောက်ခေါ်မယ်ပေါ့နော်ဒီနေ့က4ယောက်ပဲခေါ်နိုင်တယ်အဲ့လိုမျိုး seat ပေါ့နော် availability ကလည်းရှိတယ်ဆိုတော့ကန်တရားပြောအတော့ကန်လို့ပဲပြောကြတာပေါ့နော်ဘလုံးမှပြောလို့မရအောင်ရှောက်ရှရာရှိရတာရှောက်
ဟုတ်
ကိုကြည့်တယ်ချင်းချင်းကြည့်တယ်ဆိုလို့ရှိရင်ကို requirements ပေါ့နော် eligibility ကကိုနဲ့အဆင်ပြေတယ်ဆိုလို့ရှိရင်ရပါလိမ့်မယ်
ဟုတ်ကဲ့ရှင်။နောက် question တစ်ခုကကြတော့မနဲ့ပတ်သက်တဲ့ scholarship ဒီ mark committee မှာရှိနေတဲ့ examiner အနေနဲ့ရှိနေ scholarship committee တွေမှာကြတော့ဒါတွေကဟိုများသောအားဖြင့် master နဲ့ PhD နဲ့ပေါ့နော်။ bachelor မပါဘူးပေါ့နော်။
မ graduate school မှာလုပ်တဲ့အခါကျတော့မကျောင်းသားတွေမရွေးတဲ့အဖွဲ့တွေအကုန်လုံးကကျတော့တရားတွေအကုန်လုံးကဒီ scholar နဲ့ပတ်သက်တဲ့ဟာပေါ့နော်။မ undergrad class ဟို examiner လုပ်ပေမဲ့ scholar မပါတဲ့ examination တော့ရှိတာပေါ့
။
ဒီဟာကျတော့ scholar နဲ့ပတ်သက်တာမ graduate school ပဲ postgrad ကိုပဲ။ပဲပေါ့နော်။နောက်ပြီးပမာဒီကနေလာမယ်ဆိုလို့ရှိရင်လည်းအကုန်လုံးနီးပါအများသောအားဖြင့်ကဟိုပေါ့နော် 90% ကျော်ကျော်လောက်တောင်ပြော99 98% လောက်ပြောလို့ရတယ်။အကုန်လုံးက postgrad ပဲလာကြတာပေါ့နော်။ undergrad နဲ့လာမယ်ဆိုလို့ရှိရင်ကျတော့ undergrad နဲ့ undergrad track ကိုပေးတာရှိတယ်။ဒါပေမဲ့နည်းတယ်ပေါ့နော်။
ဟုတ်ကဲ့ရှင်။မအဲ့တော့မြန်မာပြည်မှာအခုပြဿနာတက်နေတဲ့လူတွေကအကယ်၍သူတို့မှာ undergraduate degree ကမရှိသေးဘူး။နောက်ဆုံးနှစ်ယောက်နေပြီ။ဒါမှမဟုတ်ဒီ certificate ကိုမယူဘူးဆိုလို့ရှင်သူတို့မှာရှေ့ဆက်ပြီးဒီ application ကို apply လုပ်ပိုင်권ရှိမယ်ထင်လား။
ချက်ပါမှာဆိုတော့မရဘူးချက်ပါမှာဟိုကဘယ်နိုင်ငံမှာဖြစ်ရမရဘူး post grad ဆိုတဲ့ဥစ္စာ graduate ပေါ့နော် bachelor degree ရှိတဲ့လူကဆက်တက်လို့ရတာပေါ့နော်ဟိုကပေါ့လွယ်ပြောမယ်ဆိုတော့တနစ်တင်ရမယ်အသင်ရမယ်အချိန်ပေါ့နော်ကျောင်းပညာသင်တဲ့မှာဆိုတော့ချင်း credit ဘယ်လောက်ယူရမယ်ပေါ့နော်အတန်းဘယ်နဲ့တန်းတက်ရမယ်ဘယ်နဲ့ချိန်သင်ရမယ်ဆိုတဲ့ဥစ္စာသတ်မှတ်ထားပြီးတာပေါ့နော်အဲ့တော့မှမပြည့်မီဘူးဆိုလို့ရှိရင်မရဘူးပေါ့
မရဘူးပေါ့
မှဆို master နဲ့လိုက်ပြီး US master တွေဆိုလို့ချင်း credit 30ယူရမယ်ဆိုလို့ချင်း credit မပြည့်လို့ရှိရင်လည်းဘွဲမရဘူးလေ
ဟုတ်က
အဲ့
ဲ့
လို့ဆိုတော့ဒီဥစ္စာကကျတော့ဒါ universe စဉ်းစားတာဘာမှပြီးမှမဟုတ်ဘူးပေါ့ဆိုတော့
ဟုတ်ကဲ့ဟုတ်ကဲ့
ဟိုကလွယ်လွယ်ပြောမယ်ဆို6လနဲ့ဘွဲရလာလို့ရှိရင်ဒါ reason ကြီးရတာမျိုးတစ်ခုခုပေါ့နော် credit မပြည့်တာမျိုးဖြစ်ခဲ့လို့ရှိရင်လည်းအဲ့ဒါလည်းပြဿနာတက်နိုင်ဒါကတော့ universal ပေါ့နော်
ဟုတ်ကဲ့ရှင်
။ undergrad မပြီးဘဲနဲ့ post grad ကတက်လို့မရ
ဘူး။တက်လို့မရဘူးပေါ့နော်။ဒါမလို့တချို့ကြတော့ပေါ့နော်။အဲ့ဟို University of Bristol ကြတော့ကျမတွေ့ဘူးတာအကယ်၍သူတို့မှာဟို combination degree ဆိုပြီးရှိတယ် bachelor မရှိဘဲနဲ့ဒါမလို့သူတို့နှစ်ကြာကြာနဲ့တက်ခိုင်းတဲ့ master မျိုးရှိတယ်။ဒါမလို့အဲ့မျိုးကတော့ဂျပန်မှာမရှိဘူးပေါ့နော်
။ဂျပန်မှာလည်းရှိပါတယ်။ဂျပန်မှာတော့ hand new လို့ခေါ်တာပေါ့နော်။ third year တက်လက္ခဏာရှိတယ် second year လက္ခဏာရှိတယ်။ဒါပေမဲ့အဲ့ဒါဆိုလေကကြောင့်အဲ့ဒါတွေကကြောင့် English လို့တက်လို့မရဘူး။ဂျပန်လို့တက်တဲ့ဟာဂျပန်လို့ဂျပန်စာတက်မှာပေါ့နော်
။
ဂျပန်စာတက်တယ်ဆိုတဲ့ဟာအခုကိုဗမာတွေဖြေကျမတို့ပေါ့နိုင်ငံခြားတွေအကုန်လုံးဖြေတဲ့ဒီဂျပန်စာရေးချင်းစစ်ဆာမမွဲလောက်နေရတာတိတ်ဆက်မပြေဘူးပေါ့ဥမာ level 1အောင်ထားလို့ရှင်အောင်မှာဒီဝင်ခွင့်အောင်ဖို့ဆိုတာလွယ်တဲ့ကိစ္စမဟုတ်ဘူးပေါ့နော်
ဟုတ်ကဲ့ရှင်
အဲ့ဆိုခက်တယ်လို့ပဲပြောမှာပေါ့ဒါပေမဲ့မအောင်ဘူးလားဆိုအောင်တဲ့မြန်မာတွေအများကြီးရှိတယ်တက်တဲ့မြန်မာတွေလည်းအများကြီးရှိတယ်အဲ့ဆိုတော့ third year second year join လို့ရတာရှိတာပေါ့အကြောင်းပေါ်မူတည်တယ်ဟိုပါလေဥပမာဆိုလို့ရှိရင်စိတ်ကြောင်းမှလည်းရှိတယ် second year third year ကနေလာ join လို့ရတာဒါပေမဲ့သူက relate ဖြစ်တဲ့ major ပေါ့နော်အဲ့လိုဟာတွေရှိတယ်
ဟုတ်ဟုတ်ကျေးဇူးပါပဲရှင်မနောက်တစ်ခုကြတော့ဒီလိုမျိုး apply လုပ်မယ်ကျောင်းသူကျောင်းသားတွေကိုခုနကမှပြောရ merit based ရှိတယ်နောက်ပြီး potential ရှိတယ်ဆိုတာရှင်ဒီ potential ဆိုတာဘာမျိုးကိုကြည့်တာလဲမသိဘူးเนาะအကယ်၍ဟို merit based နဲ့သူတို့သိပ်ပြီးတော့စာမတော်တဲ့သူတွေကသူတို့ကိုသူတို့ potential ရှိတယ်ဆိုတာကိုပြချင်တယ်ဆိုလို့ရှင်ဘယ်လိုမျိုးပြနိုင်မလဲမသိဘူး
ပေါ့စာမတော်ဘူးဆိုတာကတော့ကျမတို့မြန်မာနိုင်ငံမှာစာတော်တယ်မတော်ဘူးဆိုတော့အကုန်လုံးပါတယ်မပါဘူးပေါ့မူတည်ပြီးတော့ပြောကြတာပေါ့နော
်ဟုတ်ကဲ့
ဒါဒီဟာပေါ့နောက်လွယ်လွယ်ပြောမယ်ဆိုလို့ရှိရင်အင်္ဂလိပ်စာစဖြည့်သလိုပေါ့ကျမတို့ TOEFL S ဖြည့်ကြသလိုပေါ့နော်များများလေးကျင့်လို့ရှိရင်မှတ်ကောင်းလာပဲလေ
ဟုတ်ကဲ့
ဒါပေမဲ့ဟိုအင်္ဂလိပ်စကိုအကောင်းကြီးကင်ထားပြီးတော့ discussion လုပ်နိုင်လားတေချာရေးနိုင်လားပြောနိုင်လားဆိုလို့ရှိရင် question number ဖြစ်တဲ့လူတွေအများကြီးပဲရှိတယ်အမအတ္တမာရီဆိုလို့ရှိရင်လည်းလို့ပဲဟို score ကတော့ကောင်းတယ်ဒီဥစ္စာပါလဲဆိုတော့ခုနလေ့ကျင့်လာတဲ့အပေါ်မူတည်ပြီးတော့ score ကကောင်းတာပေါ့နော်အဲ့လိုဆိုတော့ဒီဟိုဟာပေါ့အချိန်တိုင်းတာတစ်ခုမှရဖို့ score ကောင်းဖို့တော့ဆိုဟိုဟာကျမတို့ဆိုလဲ10ရန်းဆိုလဲအကုန်လွတ်ကျက်လာတာဆိုတော့ဆိုတော့စူးစမ်းလို့ရှိရင်မှာကတော့ကောင်းပါပဲလေဒါပေမဲ့သူ့အသင်းကတွေးနိုင်တဲ့ဟာပေါ့ဟိုဟာပေါ့နောက်တစ်ခုကကျတော့အကြောင်းသားတွေကသဘောပေါက်ဖို့လိုတယ် scholar ရှောက်မယ်ဆိုအဲ့ scholar objective ကပါတယ်သူကဘာလို့လှုပ်ဆဲကျင်တာလဲဆိုတော့များသောအားဖြင့်ငါလူတွေအကုန်လုံးကရှောက်မယ်ဆိုလို့ရှိရင် require ပေါ့နော် eligibility ကိုပဲကြည့်လိုက်တာ။အော်ကြိုက်တဲ့ငါဖြေတော့မယ်ဆိုအမှန်တော့အဲ့လိုအဲ့ဒါမလုပ်တဲ့ကိစ္စပေါ့နော်။ပထမဆုံးအဲ့ website ကိုဝင်ကြည့်ပြီးတော့သူတို့ကဘယ်လိုလူတွေကိုပေးကျင်တာလဲ။ဘာအတွက်ပေးကျင်တာလဲ။အဲ့မှာရေးထားတာတွေရှိတယ်။အဲ့ဆိုအဲ့ဒါလေးတို့အရင်ဖတ်ပြီးတော့အဲ့ဒါနဲ့ inline ဖြစ်အောင်ကိုကရေးရမှာပေါ့။အဲ့ဆိုအဲ့ရေးတဲ့ဥစ္စာကိုမှဒီလို potential ရှိလို့ဒီ scholar ကိုရပြီးတော့မြန်မာနိုင်ငံအတွက်ကောင်းအောင်လုပ်မယ်။ဥပမာဆိုလို့ရှိရင်ရွာမှာမီးမရှိဘူး။ အဲ့လိုဆိုတော့ဒီကိုကဒီ sustainable ဒီဟိုအနေပတ်သက်တဲ့ဟာတစ်ခုကိုကိုကလေ့လာခြင်းပဲ sustainable energy အဲ့လိုဆိုလို့ရှိရင်ဒီရွာမှာမီးရအောင်လုပ်ပေးခြင်းတယ်ဒါအောင်လမ်းလုပ်ပြီးတော့ resource ကရှိပြီးသားလေအဲ့လိုဆိုရင် technology လုံးနေတာပေါ့အဲ့လိုမျိုးဟာမျိုးရေးနိုင်နေဆိုလို့ရှိရင်ပို့ပြီးတော့အဆင်ပြေတာမဟုတ်ကျွန်တော်ကတက်ချင်လို့ကကျွန်တော်ကရောက်ဖူးချင်လို့ပါဆိုတော့ဒါကမဖြစ်နိုင်ဘူးပေါ့နော်
ဟုတ်ကဲ့
အဲ့လိုဆိုရင် SOP ရေးတဲ့အခါပေါ့နော်ဟိုပါပေါ့ကိုအကြောင်းရေးတဲ့အခါပေါ့တချို့ဆိုလို့ရှိရင်ရေးပါလို့ပြောရင်ဟုတ်ပါပေါ့အလုံး300ရေးပါ900ရေးပါ1000ရေးပါဆိုရင်မရေးနိုင်ဘူးဘလောက်လေးနဲ့ဘလို့ရေးမှလဲဆိုတော့အဲ့လိုချစ်လက်သိပ်တီးမှုကလည်းရှိတာပေါ့မဆိုင်တဲ့ဟာတွေထည့်မရေးနဲ့ပေါ့နောက်တစ်ခုကကြတော့မြန်မာတွေကမြန်မာဒီအကြောင်းသားတွေရဲ့ဟုတ်ပါပေါ့လိုလိုနေတဲ့ဟာပေါ့နော်ဟိုကကိုဟိုပါပေါ့အနေကျက်လို့တော့ကျွန်မမပြောချင်ပါဘူးဒီဥစ္စာကဘာလို့ကျွန်မမသိလို့လေ
ဟုတ်ကဲ့
မသိတဲ့ဟာကျ self brand branding ပေါ့နော်ကိုကိုကိုဘရိုကိုရောက်မလဲပေါ့နော် brand လုပ်မလဲဆိုတာအရေးကြီးတယ်ပေါ့ကိုဘလောက်တတ်တတ်တယ်ဆိုတဲ့ဟာပေါ့ကျမတို့က humble fit society မှာပေါ့နော်ကိုကိုကိုနှိမ်ချတဲ့ society မှာနေလာတဲ့အခါကျတော့တရားရေးကြတော့တိတ်ဆင်းတော့ခုမှကို potential ရှိတယ်ဆိုတဲ့ဟာကိုကပြောရမှာပေါ့နော်ဥပမာဆိုလို့ရှိရင်အလုံးမလုပ်ဘူးလို့ចောင်းသားတွေကပြောကြတယ်ဒါကျွန်တော်ကအလုံးမလုပ်ဘူးလားဘလို working experience ကိုရေးမှာလဲဘလူးမဆိုးပေါ့နော်ဟိုစီးမြန်မာနိုင်ငံမှာဆိုလို့ရှိရင်အိမ်တွင်းစီးပွားရေးလုပ်တဲ့ဟာပေါ့နော်ဈေးရောက်လာလို့လွယ်လွယ်ပြောပါဆိုဒီတိုင်းဈေးရောက်နေကြတယ်ရက်ကွက်တဲ့သွားလိုက်လမ်းပေါ်မှာဆိုတရာမုံတအိမ်ဆိုင်ရှိတာလေဟုတ်ကဲ့
အဲ
ဆိုအိမ်ဆိုင်ဆိုတာလဲဒါ business နဲ့ပတ်သက်တဲ့ဟာ
ဟုတ်ကဲ့
အဲ့လို့ဆိုရေးတက်လို့ရှိရင်အိမ်ဆိုင်မှာကူရောက်ပေးတဲ့ဥစ္စာလဲဒါရေးလေးလို့ရတယ်ကူလေးဆိုင်မှာရေးကူရောက်နေဟာလဲရေးလို့ရတယ်ကူဖျားမှာသွားပြီးတော့တပက်စီတပက်စီလဲတဲ့ဥစ္စာလဲဒါ society ကို contribute လုပ်တာလေကြည့်ပြည့်ပြည့်ပေးတဲ့ဟာလဲ contribute လုပ်တာပဲပေါ့နော်ဒါတွေအကုန်လုံးကဟိုလိန်ပြီးတော့ရေးရမယ်မဟုတ်ဘူးလိန်ရေးရမယ်လို့ပြောတာပေါ့ကိုလှုပ်ဖူးတဲ့ဟာတွေအကုန်လုံးကိုပြန်စဉ်းစားပြီးတော့ချရေးပေါ့နော်အဲ့ချရေးတဲ့ဟာတွေအကုန်လုံးကရေးလို့ရတယ်ပေါ့နော်ဒါ experience အနေနဲ့ experience လုံးဝမရှိတဲ့လူတွေကဒါတွေရေးလို့ရတာပေါ့ experience ရှိတဲ့လူတွေ volunteer experience ရေးပါဆိုလို့ရှိရင်ဥပမာဆိုအနောက်ဘက်ကဆိုတရားတော်တော်လေးကိုရေးပေးတာပေါ့နော
်ဟုတ်ကဲ့
ဂျပန်မှာကျတော့ဒီ Japan Best Scholar တွေကြအဲ့ဒါတွေတိတ်ပြီးတော့ထည့်မစဉ်းစားဘူးပေါ့
ဟုတ်ကဲ့
ထည့်စဉ်းစားတဲ့ scholar တွေကြအဲ့ဒါတွေထည့်ပြီးတော့ရေးဖို့လိုတာပေါ့
ဟုတ်ကဲ့ရှင်
အဲ့လိုဆိုတော့ခုနပြောတဲ့ဒီဟာလေးကို့မှာရှိတဲ့ဟာလေးကိုဘလို့ကိုက future မှာကိုနိုင်ငံအတွက်ကို society အတွက်ကို့အတွက်ဘလို့ကောင်းအောင်လုပ်နိုင်မလဲဆိုတဲ့ဟာကိုရေးနိုင်နေဆိုဒါဆိုလို့ရှိရင် तू ရေးတဲ့ပုံမူတရား तू potential ရှိပါလားဆိုတဲ့ဟာ scholar ကဘလို့မှာတက်တဲ့လူကိုခေါ်တာမဟုတ်ဘူးလေကျောင်းလက်ခံနေဆိုတော့ကျွန်မတစ်ချိန်လုံးပြောနေမတက်လို့လားတက်တာ
ဟုတ်တယ်
ထားမယ်ဆိုတာကျောင်းသားတွေကိုကျင်လို့ကျွန်တော်တို့မတက်လို့ငါလာတက်တာသိတယ်ကျောင်းသားတွေကိုကျင်လို့ကျွန်မပြောနေတဲ့စကားမတက်လို့လားတက်တာဒါပေမဲ့တင်လိုက်လို့ရှိရင်ကိုကဘလောက်ထိသွားမယ်ဆိုတဲ့ဟာကိုကိုကရေးဖို့လိုတာပေါ့ကိုမှဒီအနေချက်ရှိလို့ဒါခုနပြောတဲ့ဇာတ်ကိုပြန်ကောက်မယ်ဆိုရွာမှာမီးမရှိလို့ရွာမှာပဲရှိတဲ့ resource နဲ့လုပ်ပြီးတော့မီးရအောင်ဘလို့လုပ်မလဲရေရှိတယ်ဆိုလို့ရှိရင်မြင့်ကနေစီးရင်ကျမတို့လေငယ်ငယ်တောင်ဒိုင်နမိုဘလို့လုပ်လို့ရှိရင်မီးထွက်တယ်ဆိုတဲ့ဟာမျိုးဒါ sustainable နဲ့ plastic ကနေပေါ့ဒီ innovative way နဲ့ဘလို့လုပ်မယ်ဆိုတဲ့ဟာနောက်တစ်ခုကကြတော့ proposal ရေးပါကိုလုပ်ချင်တဲ့ဟာလုပ်ပါဆိုတဲ့အကြကြလို့ရှိရင်เจ้าหน้าริยาตุ๊ญะลุบปิดาหาอูกูเยเยอ่ะเยราမျိုးပေါ့เนาะနောက်တစ်ခုကကြတော့ဟိုပါပေါ့လွယ်လွယ်လေးပဲခဏပဲရှာလိုက်ပြီးတော့เยราမျိုးပေါ့เนาะအဲ့ဒါတွေကကြတော့တိတ်ပြီးတော့အဆင်မပြေဘူးပေါ့เนา
ะဟုတ်ကဲ
့တွေးကြည့်ပေါ့เนาะတကဘာလုံးကဝိုင်းလျှောက်တာလေကိုလုတ်တဲ့ဟာตุ๊ญะလည်းလုတ်มาပဲလုတ်ပြီးသားပဲလွယ်လွယ်လေးပဲပြောမှာအဲ့လို့ဆိုအကောင်းဆုံးကကိုဘာလဲဆိုတဲ့ဟာကိုစဉ်းစားပေါ့ကိုဘာတူလဲကိုကဘာလုတ်ပေးလို့ရမလဲဘာလုတ်ချင်တာလဲဆိုတော့ဟာလေးကိုတွေးပြီးတော့အဲ့ပုံမူတည်ပြီးတွေးလိုက်ပြဿနာကိုနားမှာပဲရှိရအဲ့ပြဿနာကိုကဖြေရှင်းပေးတယ်ဆိုလို့ရှိရင်ကောင်းတယ်အကြီးကြီးတွေးစရာမလိုနိုင်ငံကြီးကိုတွေ့သက်တော့နိုင်ငံကြီးကိုနှစ်ဆဖြစ်တော့လုံမယ်လို့ပါတို့ထက်ကိုပတ်ဝန်းကျင်မှာရှိတဲ့ဟာလေးကိုဘလို့ကောင်းအောင်ကိုလုပ်ပေးမလဲကို society လို့ကိုဘလို့ကောင်းအောင်လုပ်မလဲဆိုတဲ့ဟာအဲ့လိုဟာကိုရေးနိုင်နေဆိုလို့ရှိရင်တော်တော်လေးကိုအဆင်ပြေဒါ undergrad တွေပေါ့နော်လုပ်ဖို့တဲ့လူကတော့အများကြီးရေးစရာရှိတာပေါ့
ဟုတ်ကဲ့ရှ
င်လုပ်ဖို့တဲ့လူကရေးလို့ရတဲ့ဟာတွေအများကြီးရှိတယ်ပေါ့ဒါ scholar အတွက်ကိုရွေးကြအောင်ပေါ့နော် interview ကြရင်ကိုထပ်ပြီးတော့ second interview ခေါ်ပြီးတော့ကိုလူတွေ့ပြီးတော့မေးကြအောင်ပေါ့အဲ့လိုမျိုးလေးရေးဖို့လိုတယ
်ဟုတ်ရိုးရိုးတသားနဲ့မှန်မှန်ကန်ကန်နဲ့ကိုတကယ်ဘာကိုသိချာလုံးမလဲလုံးနိုင်မလဲဆိုတော့စဉ်းစားပြီးရေးရမှာပေါ့နော
်ဟုတ်တယ်ဟုတ်ပါတယ
်ဟုတ်မိုင်းနောက်တစ်ခုမေးခွန်းမေးမယ်နော်ဒီ interview အတော်အတွင်းနဲ့မှာဒီ max scholarship ဆိုလို့ရှိရင် interview sit လောက်ရတာပေါ့နော
်ဟုတ်တယ်
အဲ့ဒါဆိုလို့ရှင်ဘယ်လိုမျိုးမေးခွန်းလေးတွေမေးတတ်လဲဆိုတာမျိုးမေးလို့ရလားမသိဘူ
း။အရပါတယ်ဘာလို့ဒီဥစ္စာဟိုကျမပြောမှမဟုတ်တာလူတိုင်းကသိတာအင်တာနက်ဒီမှာလည်းရှာလိုက်ရင်ရတာပဲပေါ့နော
်
။များသောအားဖြင့်ကတော့ post grad လာရဲဆိုကြတာကျဂျပန်တက်တူတွေကကျမအများရန်ပြောနေကြတိုင်း research based ပေါ့ research oriented university so research ကိုအဓိကထားပြီးတော့လုပ်တာပေါ့နော်။ဟိုပါပေါ့ credit work post work ထက်ကို research ကိုလုပ်တာကျပန်တက်တူရအနောက်နဲ့အဲ့ဒါလည်းတီးဖို့လိုတယ်ကိုလျှောက်တဲ့ဟာပါလဲဆိုတဲ့ဟာအနောက်ဘက်ဥမာဆိုလို့ရှိရင် UK US တို့လုပ်တဲ့သွားတဲ့ master ပုံစံနဲ့ဒီဘက်ကဟာနေမတူဘူးကျပန် master နဲ့ပြီးကျပန်မှာလည်းကျောင်းနဲ့လိုက်ပြီးတော့ဟ ပုံစံလေးတွေကနည်းနည်းလေးတွေกว่าတယ်ဒါပေမဲ့သိကြတာကတော့များတော့ပြ almost all က research oriented ပေါ့နော်အဲ့လိုဆို proposal ရအရေးကြီးတယ်အဲ့ဆိုတော့အဲ့ proposal ကိစ္စကပြောမယ်ဆိုလို့ရှင်ចောင်းသားတွေကအများရန်လှုပ်လေရှိတာခုနပြောတဲ့အတိုင်းပဲခုနရှာလိုက်တယ်ရေးလိုက်တယ်ပုံစံတစ်ခုချတယ်အဲ့ဟိုပါဒီဖီးထဲမှာကြိုက်လုံနေတဲ့ဟာဖတ်လိုက်တာ ਨੇ ပါဆိုတာသိပြီပေါ့နော်အဲ့လိုဆိုတော့ခုနလိုပေါ့ဟိုကနည်းနည်းလေးခုနပြောတဲ့အတိုင်းခုပေါင်းချင်မှာဗာဖြစ်နေလဲဆိုတော့ဟာသိဖို့လေအခုကျမတို့ပေါင်းချင်မှာဖြစ်နေတဲ့ဟာတွေဆိုလို့ရှင်ရေးလို့ရတာအများကြီးခုလောလောဆယ်ဆိုကမ္ဘာလုံး trend နဲ့ဆိုလို့ရှင် covid ဖြစ်နေတာဟုတ်တယ်ပေါ့ covid နဲ့ပတ်သက်တဲ့ဟာတွေကိုကွာဒါဆိုလို့ရှင်တဲ့ news ပေါ့အခုလူတိုင်းကလည်းစိတ်ဝင်စားတယ်ဒါကြီးကိုဖြည့်ရှင်းဖို့လိုတယ်ဆိုတော့ဒါနဲ့ပတ်သက်တဲ့ဟာနဲ့ပတ်သက်တဲ့ဟာတွေလုတ်တဲ့ဟာဆိုလို့ရှင်စိတ်ဝင်စားဖို့ကောင်းတာပေါ့ဆရာလည်းလုတ်တယ်ပေါ့နော်နောက်တစ်ခုကကြတော့ဒါကတော့ generally ပြောတာပေါ့နော်ဒါဆိုလို့ရှင်နောက်တစ်ခုကကြတော့ဒီ proposal ကကြတော့အဲ့ဒီကိုရှောက်မဲ့အကြောင်းကဆရာတကယ်ပါလုတ်လဲဆိုတော့များသောအားဖြင့်ကတော့အကြောင်းကဆရာတွေအကုန်လုံး publication တွေရှိတော့ပေါ့နော်သူတို့ဟာလေးတွေကိုဖတ်ပြီးတော့အဲ proposal ကိုပြင်ပေါ့အဲ့ပြင်ပြီးအဲ့ဒါနဲ့ inline ဖြစ်အောင်ဝင်အောင်ရေးပေါ့နော်အော်တိကြီးကသွားပြီးတော့စဉ်းစားပြီးတော့တိစစက်ကြီးရေးဖို့ဆိုတော့ဖြစ်မှာမဖြစ်နိုင်ဘူးခုနမတက်လို့လာတက်တာလေခုနကပြောတာဒါပေမဲ့ဒီဟာနဲ့ inline ဖြစ်အောင်လို့ရေးရမှာဘာလို့ဆိုတော့ interview မှာတေချာပေါ့ proposal နဲ့ပတ်သက်ပြီးတော့မြင်မှာ
ဟုတ်ကဲ့ရှင်
ဒီလိုဆိုကို proposal နဲ့ပတ်သက်တဲ့ဟာဟုတ်တယ်ကိုဘာလုပ်ချင်လဲဆိုတဲ့ဟာပေါ့အဲ့ဒါလေအဲ့ဒါအဓိကပေါ့အဓိကကြည့်တဲ့ဟာပေါ့နောက်တခြားဟာတွေကတော့မစင်ရင်တော့ပါတော့ပေါ့နော်နောက်အင်္ဂလိပ်စကားတကယ်ပြောနိုင်လားပေါ့နော်ဘာလို့ဆိုအင်္ဂလိပ်လိုသင်ကြမှာဆိုတော့လေနောက်ရေးဖို့လဲလိုရဲပေါ့နောက်တစ်ခုကကျောင်းအင်္ဂလိပ်စာသင်ဖို့လာတာမဟုတ
်
ပညာသင်ဖို့လာဆိုတော့အင်္ဂလိပ်စာတက်ပြီးသားဆိုတဲ့ high idea ပေါ့နော် GRE လိုတဲ့ဟာတွေရှိတယ်သင်ချာတွေ့တဲ့ဟာပေါ့နော်စိတ်တွေ့နေမဟုတ်လို့တွေ့ရမယ်လို့ပြောတာမဟုတ်ဘူးလေ at least basic ကတော့သိဖို့လိုတာပေါ့ basic ဆိုတာဒီ graduate level မှာသိဖို့တတ်ဖို့လိုရဲဆိုတဲ့ဟာတွေအကုန်လုံးဖို့လိုရဲပေါ့ကျမတို့ကတော့ကျမတို့နိုင်ငံကကျောင်းအင်္ဂလိပ်စာကလည်းအားနေတယ်အဲ့ဒီဘက် science ဘက်ကလည်းအကုန်လုံးကအလွတ်ကျက်လာတာဆိုတော့နော်ဟိုပေါ့ကြာတော့လေမိသွားတာမျိုးတွေရှိတာပေါ့အဲ့ဒါဆိုအဲ့လားတွေအဲ့လားတွေအကုန်လုံးကိုပြန်လုပ်ဖို့တော့လိုတာပေါ့ပေါ့ reading အောင်လာပြီ interview ထိရောက်လာပြီဆိုတဲ့အခါကျတော့သင်ချားတွေပါမမေးပါဘူး reading မှာ तू အောင်လာပြီဒါဆိုတော့လေ तू အမှတ်စင်လဲ तू တင်ထားပြီဆို proposal တိကထားပြီးတော့မေးတာပေါ့တကယ်ပဲ तू ကိုယ်တိုင်ရေးထားတာလားတကယ်ပဲ तू လုပ်ချင်တာလားဆိုတာပေါ့ပြီးရလားဆိုတာမျို
းဟုတ်ကဲ့ရှင်မအရင်ကျေးဇူးတင်တာပဲမေကွန်းနှစ်ခုပဲတင်တာနောက်ထပ်မေကွန်းကတော့ apply လုပ်ပြီးတော့ပြီး interview ပဲပြီးတော့ပြီးဆိုလို့ရှင်သူတို့ဒီ aftermath of the interview and the application process မှာကျောင်းသူကျောင်းသားတွေဘာလို့တင်လဲစောင့်နေတဲ့အချိန်မှာပေါ့နော်
အင်္ဂလိပ်စာသင်မှာကျမပေးချင်တဲ့ကြံဉာဏ်အင်္ဂလိပ်စာသင်မှာအင်္ဂလိပ်စာများတော့အပြင်ကဒီဒါဂျပန်ကိုပြောတာပေါ့နော်ဘယ်နိုင်ငံမဲ့သွားပေါ့ဟို international school တက်လာတဲ့လူကတော့ scholar ရောက်တယ်ဆိုတဲ့ဟာရှားပါတယ်ဒါပေမဲ့ international school တက်တဲ့လူတွေပေးတဲ့ undergrad scholar လည်းရှိတယ်ပေါ့နော်အဲတက်တာထားပေါ့အင်္ဂလိပ်စာနှုတ်ကိုတဲ့ GRE နဲ့ဒီ SAT ရှိမှရှောက်လို့ရတဲ့ scholar တွေရှိတာပေါ့အဲ့ဒါတော့တစ်ခုထားလိုက်ပေါ့နော်အဲ့လိုဆိုတော့ဒီ DR ကရှိတဲ့အခါကျအင်္ဂလိပ်စာလုတ်ပါလို့ပဲကျမအင်္ဂလိပ်စာတော့လုတ်ပေါ့နော်ဟိုအရင်တော်တော်တဲ့လူလည်းရှိမှာကျမတို့လည်း quality လုတ်နေရတော့မယ
်ဟုတ်ကဲ့
ဘာလို့ဆိုရင်ကျမဆိုလည်း well known researcher ပဲ globally ပေးပိုင်လည်းအများကြီးရေးထားတာပဲအကုန်လုံးဟိုကလုပ်တယ်အင်္ဂလိပ်လိုပဲသင်နေတာ number still need to be check လေဘာလို့ကိုဟာမှမဟုတ်တယ်ဥစားကိုဘာသာစကားမဟုတ်တဲ့အခါကျတော့ခုလိုတော့ကများတဲ့ချိန် stress များတဲ့ချိန်ဆို grammar လည်းမရေးတာပဲတခါတိုင်းကိုပြောချင်တဲ့ဟာတွေပေါ့နော်အဲ့လိုဆိုအဲ့ဒါတွေအကုန်လုံးကလေးခုနပြောတယ်လေးချင်းလို့ရှိရင်ကြာသွားတာပေါ့နော်အဲ့လိုဆိုတော့ဟိုကပေါ့အရန်တော်တဲ့လူကလုပ်ဖို့မလုပ်ဘူးပေါ့နော်ကိုအင်္ဂလိပ်စကားကောင်းတယ်ဆိုတော့ဒါပေမဲ့တခုသိဖို့ကကျတော့ရေးတဲ့အင်္ဂလိပ်စကားနဲ့ပြောရင်အင်္ဂလိပ်စကားမတူရေးတတ်တယ်ဆိုတော့ဟို essay letter ရေးတာမဟုတ်ဘူးပေါ့နော် academic writing ကတတ်တာပေါ့နော
်
နောက် presentation skills ကလည်းတတ်တတ်ရှိသေးတယ်ဟု
တ်ကဲ့
အဲ့ဆိုတော့ presentation skills ကလည်းဒီတိုင်းပြောတာယုံနေမဟုတ်သေးဘူးပေါ့နော်အဲ့လို့ဆိုတော့လောက်ရမဲ့ဟာတွေကအများကြီးပဲရှိရနောက်ပြီးတော့ကိုကဆင်းရဲတဲ့နိုင်ငံကလာတာပေါ့နော် resource ကအရင်ကွာဟုတ်ကဲ့အဲ့ဆိုနိုင်ငံတစ်ခုကိုရောက်ပြီးဆိုအဲ့တော့ adapt လုပ်ဖို့အတွက်ဆိုတဲ့အခါကျရင်တခြားဟာတွေကိုကကြိုးလုပ်ထားခဲ့တဲ့အခါကျရင်အတရား adapt လုပ်နေတဲ့အခါကျရင်ကိုက stress short တာပေါ့နော်စာလည်းလောက်ရမယ်ဒါလည်းလောက်ရမယ်ဆိုအရင်ကတော့ကများတာပေါ့နော်အင်္ဂလိပ်စာလုပ်ပါနောက်ပြီးတော့ high presentation skills လုပ်ပါကိုသွားမဲ့ media ရဲ့ current trend ကိုဖတ်ထားပါအဲ့လိုဆိုလို့ရှိရင်ရောက်တဲ့အခါ adaptation အတွက်အချိန်ရပါလိမ့်မယ
်ဟုတ်ကဲ့ရှင်မအေးနောက်ဆုံးမေးခွန်းကတော့မဒီလိုမျိုးမြန်မာပြည်မှာရှိနေတဲ့သူတွေအခုလောလောဆယ်တော့အတွက်မှာ scholarship apply လုပ်တော့မယ်ဆိုလို့ရှိရင်ဖြစ်ဖြစ်ကျောင်းသူကျောင်းသားတွေဖြစ်ဖြစ်ပေါ့နော်အမဘာပြောချင်လဲမသိဘူး just a
scholarship လောက်တော့မယ်ဆိုအမကကြတော့ဒီ scholarship လောက်တယ်ဆိုရဲဟာများတော့အဖြစ်က middle class ကလူတွေများတယ်ညောင်းနောက် upper middle class ရှိမယ်ပေါ့နော်ကိုပစံရှိရဲ့လူတွေကိုပစံကိုသွားကြတာများတာပေါ့နော်အဲ့တော့နောက်ပြီးတော့အချိန်ကိုမစောင့်နိုင်တာပေါ့နော်အဲ့လိုဆိုရဲကကြတော့ဗာလေ competition ကလည်းအခုဆိုလို့ရှိရင်အမတို့ kick လို့ပဲပြောပါစေ kick ကဆိုလို့ရှိရင် scholar ရဖို့ကလည်းခက်တယ်ရှောက်ဖို့ကလည်းခက်တယ် internet ဝိုင်းလည်နေတဲ့ kick မှာ ဒီ application တစ်စောင် download လုပ်ဖို့ဆိုရလဲ internet ဆိုင်မှာတွားပြီးတော့အလုပ်တော့ရတာပေါ့နောက်ခုကွာတဲ့ကကြာဒါပေမဲ့အခုချိန်နေရလဲအခုချိန်နေပေါ့နော်အဲ့လိုဆိုရင် but anyhow ပေါ့အဲ့လိုဆိုတော့ဒီရှောက်မယ်ဆိုတဲ့ကလူတွေအကုန်လုံးကကြာတော့ဒီကိုရှောက်မဲ့ပတ်သက်ရဲ့ကိုလုပ်မယ်ဆိုတဲ့ဟာပေါ့တချို့ဆိုလို့ရင်ခုနပြောသလို1 year ပြင်ရတယ်ဆိုတာဟာရှိတယ်ပေါ့နော
်အ
ဲ့လိုဟာလည်းရှိသလိုဟိုပြင်းစရာမလိုဘူးလည်းရှိရနောက်တစ်ခုကကြာတော့ဟိုပေါ့အမအမြဲပြောနေကြ scholar ရဲ့ကိုမှ school ရှိတယ်ဆိုလို့ရှိရင်အခုရမဟုတ်ရှိသမျှရှောက်နိုင်ငံတိုင်းရှောက်လို့ရ
ဟုတ်ကဲ့
ရှိသမျှ application နဲ့ကုန်ဖို့ပေါ့ခုနကပြောသလိုလေကိုတော်တိုင်းလည်းခေါ်တာမဟုတ်ကန်တရားနဲ့ forest seed နဲ့ပေါ့နော
်
သူ wait chain နဲ့ chain နဲ့ကိုကကံမကောင်းအောင်မပါအောင်ကံကောင်းအောင်ပါမယ်အဲ့လိုဆိုတော့ကကျွန်တော်ပြန်လည်အောင်တော်လို့ရှိရင်လည်းရကြမှာလည်းရတာအဲ့လိုဆိုတော့ကကျွန်တော် chance ကို probability ကိုကျမတို့တိုးမယ်ဆိုလို့ရှိရင် probability တိုးစေခြင်းလို့ရှိရင်ကိုက chance ကိုကတိုးရမှာပေါ့အဲ့လိုဆိုတော့ဒီ chance တိုးဖို့အတွက်ကများများရှောက
်ဟုတ်ကဲ့
အဲ့ဒါအဓိကပေါ့နောက်တစ်ခုကကျော application ကိုချိန်ပေးပြီးတော့ပြင်ပေါ့နော်ဒီတိုင်းပဲမပြန် deadline ဆိုရင်လို့လောက်တာမျိုးမဟုတ်ပဲနဲ့ deadline မတိုင်ခင်တပတ်ကြိုးတင်နိုင်တာမျိုးပေါ့နောက် recommendation ကိုရေးတဲ့လူကိုလည်းဒီတိုင်းပေါ့နော် recommendation ကရေးချေးတယ်ပေါ့နော်အဲ့လိုဆိုရကကျော recommendation များတော့ပြင်မှာအကြောင်းသားတွေက recommendation ရေးပေးပါဆိုပြီးတော့လောက်တာပေါ့နော်ညလာဒီအဆင်မပြေဘူးလေဟိုဆရာမကဘယ်လောက်သိမှာမလို့လဲတချို့စေတနာပါပြီးတော့ရေးပေးခြင်းလို့ရှင်တော့သူ့အကြောင်းလက်ရှိကိုမသိဘူးလေအဲ့လိုဆိုရဒီတောင်နားလဲရမှာပေါ့ကိုက recommendation လိုချင်တယ်ဆိုလို့ရှိရင်ကို CV ပို့ရမယ်ကိုရေးထားတဲ့ essay တွေ scholarship ကိုတင်မဲ့ essay တွေအဲ့ဒါတွေပါဆရာတွေကိုပေးဖို့လိုတယ်အဲ့ဒါတွေမှာဆရာတွေကဖတ်ပြီးအဲ့ဒါနဲ့ inline ဖြစ်အောင်ဆရာတွေကရေးပေးလိမ့်မယ် recommendation ကတော့ဆရာတချို့ရေးပေးနေကြဆရာတွေကအန်တိုနီလို့ပြောရမှာပေါ့သူတို့ကရေးနေကြဆိုတော့ပြဿနာကပါလဲဆိုဒီ scholar ကိုပဲလူငယ်၄၅၆ဆိုတဲ့ခါကြလို့ရှိရင်မတူအောင်ရေးဖို့ဆိုတဲ့ဟာဆရာ information လို့အကောင်းဆုံးကကြတော့ကိုကဘလူးလူဆိုတဲ့ဟာကိုဆရာသိအောင်ပြောပေးတာမျိုး at least what draft ပေးတာမျိုးပေါ့လို့ဆိုလို့ရှိရင်ဆရာသူအဆင်ပြေအောင်ပြန်ရေးပေးလိုက်ပါတော့မဟုတ်လို့ရှိရင်ဒီတိုင်းပဲဆိုတော့တော်ပါတယ်တတ်ပါတယ်အရန်ကို excellent ဖြစ်ပါတော့ obedient ဒါမျိုးတွေပဲရေးလာမှာဒါတွေကအဆင်မပြေဘူးအဲဆို internet ကဟာအသိမကူးပါနဲ့လို့ internet ကဟာကူးတော့တိတ်အဆင်မပြေဘူးပေါ့နော
်ကိုတော့ကို tailor made လေးပေါ်ရထားမှာပို့ပြီးကောင်းမှာပေါ့နော်
ဟုတ်တယ်ဘာလို့ကိုအကြောင်းကနာပြောလဲကိုအကြောင်းကိုအတည်ဆုံးမယ်လေအဲဆိုကိုအကြောင်းကိုတည်တယ်ဆိုတာတစ်ခုအဲ့ဒါတွေအကုန်လုံးကိုကိုရေးချပြီးတော့ခုနကပြောတဲ့ essay တွေပေါ့ကိုဘာလုပ်ချင်တယ်ကို potential ပါရှိတယ်ဆိုတော့အဲ့ဒါကိုဆရာကိုပေးလို့ရှင်ဆရာအဲ့ဒါကိုကြည့်ပြီးတော့သူတည်ချောင်းပြန်ရေးပေးမှာပေါ့မဟုတ်ဘူးဆိုဒီတိုင်းပဲဆိုဆရာတွေကလည်းဟိုတောင်းနေဆိုတာလေအလုပ်လုပ်ပြီး3 4နှစ်ဆိုမမမိတော့တနေ့တနေ့နေတဲ့ចောင်းသားတွေမှမဟုတ်တာသူတို့လည်းကြည်တာဆိုတော့လေအဲ့လိုဆိုရဲကကြတော့ recommendation letter တောင်းတာတို့ပေါ့ application ကိုအချိန်ပေးပြီးတော့ချူပြီးတော့ပြင်စီခြင်
းဟုတ်ကဲ့ရှင်ဆရာမကျေးဇူးအရင်တင်ပါတယ်ရှင်အရင်တကယ်ကိုဟိုဘယ်လိုပြောရမလဲ practical ဖြစ်တဲ့ advice တွေမို့လို့ကျေးဇူးအရင်တင်ပါတယ်ကျေးဇူးနောက်ကကျေးဇူးတပြောင်းလာတော့ပြီအများကြီးကျေးဇူး So this is the end of our podcast. I hope you guys enjoyed it and I hope you guys are taking notes. ဒီ podcast မှာပြောသွားတဲ့အကြောင်းလေးတွေကိုထပ်ပြီးတော့မေးခွန်းလေးတွေမေးချင်တယ်ဆိုလို့ရှင်ကျမရဲ့ Telegram channel မှာmessage လေးမေးလို့ရပါတယ်။နောက်အဲ့ဒါဆိုလို့ရှင်ဒီဆီယမောက်ကိုလည်းပဲဟို message အချိန်ရှိရဆိုလို့ရှင်သူ့ကိုလည်း message relay လုပ်ပေးလို့ရပါတယ်ရှင်။အဲ့တော့ဟိုကိုမေးချင်တာရှိလို့ရှင်မေးခွန်းလေးတွေကို Telegram channel မှာ message chat ထားပဲလို့ပြောချင်ပါတယ်ရှင်။အဲ့တော့ဒီနေ့ podcast ကတော့လောက်ပါပဲရှင်။နောက်ထောင်းတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။